ဗုဒ္ဓရှင်များခင်ဗျာမနစ်ကနစ်ကုံပိုင်းမှာအစိုးရနဲ့အပြည်ပြည်ဆိုင်ရာကမ္ဘာလူ့သမားဖွဲ့ချုပ် ILO အကြားသဘောတူထားတဲ့အထမခိုင်းစင်မှုဆိုင်ရာပညာပေးလက်ကမ်းစာရွက်တွေဖြန့်ချိနိုင်ခဲ့ပြီးတဲ့နောက်မြန်မာပြည်သူတွေအကြားအထမခိုင်းစင်မှုဆိုင်ရာအသိပညာတိုးလာတဲ့အတွက် ILO ကိုဆက်သွယ်တင်ကြားမှုပေါင်း300ကျော်ရှိခဲ့တယ်လို့ရန်ကုန် ILO ရုံးတာဝန်ခံ Mr. Street Marshall ကပြောပါတယ်အခုနှစ်အတွင်းမှာလည်းပြီးခဲ့တဲ့တလခွဲအတွင်းဒီကနေ့ထိတင်ကြားလာမှုပေါင်း90ရှိပါတယ်လို့အာရဗီယာဆက်သွယ်မေးမြန်းရာမှာမစ္စတာမာရှယ်ကပြောပြပါတယ
် We've had as at today for 2011 50 complaints. Well, the reality is that
ဒီနေ့2017ခုနှစ်အတွင်းတိုင်ကြားမှုစုစုပေါင်း90ရှိပါတယ်လက်ရှိအခြေအနေမှာတော့ပြီးခဲ့တဲ့နှစ်ကလက်ကမ်းစာဆောင်ဖြန့်ပြီးတိုင်ကြားမှုတွေတိတိကျကျတိုးလာတာတွေ့ရပါတယ်ဒါဟာအာရမခိုင်းစင်မှုတွေများပြားလာတာကြောင့်မဟုတ်ပဲပြည်သူတွေအကြအာရမခိုင်းစင်မှုတွေကိုဥပဒေကြောင်းအရတိုင်ကြား권ရှိတယ်ဆိုတာသိလာတဲ့အတွက်ကြောင်းလို့ထင်ပါတယ်ဒါဟာကောင်းမွန်တဲ့လက္ခဏာတရားပါလို့မစ္စတာမာရှယ်ကပြောတော်တာပါဒီနေရာမှာနောက်ထပ်အရေးကြီးတဲ့အချက်က ILO ကတိုင်ကျမ်းလာတဲ့အမှုတွေပေါ်မှာမြန်မာအစိုးရအာဏာပိုင်တွေကအပြူသဘောတုံ့ပြန်ဆောင်ရွက်လာတဲ့အတွက်လည်းပါဝင်ပါတယ်လို့မစ္စတာမာရှယ်ကဆိုပါတယ
် The government have continued to respond positively to the complaints
မြန်မာအစိုးရကလည်းအပြူသဘောတုံ့ပြန်ဆောင်ရွက်နေပါတယ် ILO ကတိုင်ကျမ်းလာတဲ့အမှုတွေကိုစုံစမ်းစစ်ဆေးပေးတာ ILO နဲ့ပူးပေါင်းဆောင်ရွက်ပြီးတိုင်ကျမ်းမှုတွေကိုဖြေရှင်းဖို့လှုပ်ဆောင်တာတွေကြောင့်အောင်မြင်နေတယ်လို့ဆိုရမှာဖြစ်ပါတယ်။အဲဒါတော့ရန်ကုန်မြို့က ILO ရုံးတာဝန်ခံ Mr. Street Marshall ပြောသွားတာပါ။ဒီလိုအောင်မြင်မှုတွေရှိနေပေမဲ့မြန်မာနိုင်ငံအတွင်းမှာအာရမခိုင်းစင်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေအခက်အခဲတွေကတော့ရှိနေပါတယ်လို့သူကဆိုပါတယ
်။ The situation of course continues to be one which needs to be addressed. It is important that people
ဒါပေမဲ့အာရမခိုင်းစင်မှုအခြေအနေကတော့ဆက်ပြီးတိုးမြှင့်ဆောင်ရွက်ဖို့လိုနေပါသေးတယ်။ပြည်သူတွေဟာအာဓမ္မခိုင်းစင်မှုတိုက်ဖြတ်ရေးဥပဒေကိုသိရှိနားလည်ဖို့အရေးကြီးသလိုဒီဥပဒေနဲ့အညီအသက်ရှင်ရပ်တည်နေထိုင်ခွင့်ရှိတယ်ဆိုတာလဲသိရှိဖို့ဆောင်ရွက်ဖို့လည်းလိုပါတယ်လို့မစ္စတာမာရှယ်ကပြောတော်တာပါအာဓမ္မခိုင်းစင်မှုနဲ့ကလေးစစ်သားစစ်ဆောင်ရေးကိစ္စတွေဟာမြန်မာနိုင်ငံမှာဥပဒေကြောင်းအရတားမြစ်ထားကြောင်းပြည်သူတွေသာမကပဲအရက်ဖက်စစ်ဖက်ဆိုင်ရာအာဏာပိုင်တွေအောက်ခြေအရာရှိအရာခံတွေပါသိရှိဖို့အရေးကြီးပါတယ်လို့လည်းမစ္စတာစတရစ်မာရှယ်ကဆိုပါတယ်ဒါကြောင့်ပြီးခဲ့တဲ့3နှစ်အတွင်းမှာ ILO အဖွဲ့ဟာမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွေမှာအစိုးရဝန်ထမ်းတွေနဲ့စစ်ဖက်ရက်ဖက်အရာရှိတွေကိုပညာပေးဟောပြောတာတွေပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။2010ပြည်နယ်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးပြောင်းလဲမှုတွေရှိခဲ့တဲ့အတွက်ဒီအပြောင်းလဲကြောင့်အထမခိုင်းစင်မှုနဲ့ကလေးစစ်သားစုဆောင်မှုတွေမှာအရေးတွေအဖြစ်အနေအများပြောင်းလဲလာသလားဆိုတဲ့မေးခွန်းကိုတော့ Mr. Street Marshall ကဆက်ဆက်မှုမရှိပါဘူးလို့ဖြေပါတယ
်။ No. To be honest with you, there's no
မရှိပါဘူး။ဘုံမင်းလည်းပြောရရင်အစိုးရဟာရွေးကောက်ပွဲမတိုင်ခင်နှစ်ပေါင်းများစွာကတည်းကအာဓမ္မခိုင်းစင်မှုကလေးစစ်သားစစ်ဆောင်မှုပပျောက်ရေးဥပဒေကိုပြဋ္ဌာန်းထားခဲ့တာပါ။နောက်ပြီးရွေးကောက်ပွဲမတိုင်ခင်လည်းဒီကိစ္စဘက်ပေါင်းစုံကဆောင်ရွက်မှုတွေအများကြီးရှိခဲ့ပါတယ်။ဒါကြောင့်ရွေးကောက်ပွဲနဲ့အာဓမ္မခိုင်းစင်မှုအနေအများကိစ္စတွေဟာတီးကြားစီရှိတဲ့ကိစ္စရပ်တွေပါလို့ထင်ပါတယ်။အဲဒါတွေကတော့ရန်ကုန်ပြည်ဆိုင်ရာကမ္ဘာလူ့သမားအဖွဲ့ချုပ် ILO ရုံးကမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Street Marshall ကို RFA ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ